Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2014ခုနှစ်အောက်တိုဘာလ25ရက်စနေနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျွန်မနန္ဒာချက်ပါရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖက်သတင်းတွေကိုဒေါက်ခင်ပြုသက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါ။ဤဘောလာကူးဆက်တဲ့အမေရိကန်သူနာပြူ2ဦးရောဂါကင်းသွားပါပြီ။ဆီးရီးယားကတွင်တဲ့ဆီးရီးယားလက်မျိုးရေးတပ်တို့ဟာကိုဘာနီမြို့ကိုကောက်ွယ်ဖို့ပူးပေါင်းတိုက်ခိုက်မယ်လို့တူရကီသမ္မတကကြေညာပါတယ်။တောင်ကိုရီးယားနဲ့နျူကလ িয়ার ဖက်သင်းရေးဆွေးနွေးလိုပေမဲ့ဆွေးနွေးရုံတက်သက်တော့မဟုတ်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားထိတ်တန့်သတင်းတွေကိုလည်းကြေညာပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေကြေညာပြီးနားဆင်ရမယ့်ဆောင်းပါးတွေမှာဆိုရင်တော့ဖွဲ့စည်းပုံပြင်ဆင်ရေးတောင်းဆိုတဲ့လှုပ်ရှားမှုအနေနဲ့ဟောင်ကောင်မှာလူမှုဆန္ဒခံယူပွဲလုပ်ဖို့တက်ကြွလူတွေကပြင်ဆင်နေပါပြီ။ဒီအကြောင်းနဲ့ဒီမြန်မာသတင်းမှာတော့ရှမ်းပြည်နယ်မှာဘိန်းဆိုင်ပြိုမှုနဲ့မွေးရစေဝါသုံးဆွဲမှုတိုးများလာနေတဲ့အဓိကအကြောင်းရင်းကဘာကြောင့်ပါလဲ
။ဟိုးတွေကဘာသာရေးအရဟိုဒီဘိန်းဆိုင်တယ်ဆိုတာအကုသို့အလုပ်ဆောင်သူတို့သိတယ်။ဒါပေမဲ့လို့စာဝန်နေရေးအတွက်ကိုလုပ်နေရတာပေါ့လေ။စာဝန်နေရေး
အခုလို့ပြောကြားချက်တွေနဲ့ဒီသတင်းနောက်တဦးဖြစ်တဲ့ကိုပါကြီးကိုစစ်တပ်ကအသေးပြစ်ခတ်ဖမ်းဆီးတဲ့အထိဖြစ်ခဲ့ရတာဘလို့အခြေအနေတွေကြောင့်လဲဒီလိုထူးခြားတဲ့သတင်းတွေကိုအခုမနက်မှကြားဖို့ရှိပါတယ်ရှင်။ဒါတွေကိုမပြောခင်အရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိမ်းတဲ့ဒေါက်ခင်မျိုးသက်ကကြေညာပေးပါမယ်ရှင
်။ Ebola ရောဂါရှိတဲ့ Liberia လူနာကိုပြုစုကူတာပေးပြီးယောဂကူးခံရတဲ့ American သူနာပြု2ဦးကအခုယောဂကင်းသွားပါပြီ။ New York မြို့ရင်းနဲ့ပတ်ဝန်းကျင်အရပ်တွေမှာတော့နောက်ထပ် American နိုင်ငံသားတဦး Ebola ရောဂါရထားတာကြောင့်တီးခြားခွဲထားတဲ့လူဆောင်ချက်အသစ်တွေလုပ်နေရပါတယ်။အမေရိကန်မြေပေါ်မှာပထမဆုံးအီဘိုလာလူနာကိုကူးသပေးတဲ့ Texas ပြည်နယ် Dallas မြို့ကသူနာပြု Nina Pham ဟာတောက်ကြနေကဆေးရုံကဆင်းပြီးတဲ့နောက်သမ္မတဘရောက်အိုဘားမားကတွေ့ဆုံပါတယ်။ Washington မြို့တော်နာ Maryland ပြည်နယ်ကအမျိုးသားကျန်းမာရေး Institute ရဲ့ဆေးရုံကနေဆင်းလာပြီးသိမကြခင်မှာပဲသူနာပြု Nina Pham ကိုသမ္မတဘရောက်အိုဘားမားကအင်ပြူတော်မှာလက်ခံတွေ့ဆုံပြီးပွေ့ဖက်နှုတ်ဆက်ပါတယ်။အီဘိုလာရောဂါနဲ့နောက်ထပ်ကူးသမှုခံယူနေတဲ့သူနာပြု Amber Vincent မှာလည်း Virus မရှိတော့တာသိတာထင်ရှားပေမဲ့သူကူးသမှုခံယူနေတဲ့ Atlanta ဆေးရုံတစ်ခုကနေဘယ်တော့ပေးစင့်မယ်ဆိုတဲ့ရက်ကိုမသတ်မှတ်ရသေးဘူးလို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဒီတော့တည်းမှာပဲအနောက်အာဖရိကဒေသမှာအီဘိုလာရောဂါတွေနဲ့ထူးထူးမှုရှိထားတဲ့ဘယ်သူမှဆိုသူတို့ပြည်နယ်တွေထဲဝင်လာရင်21ရက်ကြာမဖြစ်မနေတိကျခွဲနေထိုင်ရမယ်လို့နယူးယောက်နဲ့နယူးဂျာစီပြည်နယ်တွေရဲ့အုပ်ချုပ်ရေးမှူးတွေကတောက်ကြနေမှာပဲကြေညာပါတယ်။နယူးဂျာစီပြည်နယ်နယူးအာခ်လီဘာတီလေဆိပ်မှာတောက်ကြနေကရောက်လာတဲ့အမျိုးသမီးတဦးကိုတိကျခွဲထားတယ်လို့အုပ်ချုပ်ရေးမှူးတွေကပြောပါတယ
်။ Syria နယ်စပ်မြို့ဖြစ်တဲ့ Kobani ကို IS Islam စစ်သွေးကြွတွေရန်ကနေခုခံကာကွယ်ဖို့အတွက် Syria နိုင်ငံက Guts တွေနဲ့Syrian လွတ်မြောက်ရေးတပ်ဖွဲ့ကတိုက်ခိုက်ရေးသမားတွေပူးပေါင်းတိုက်ခိုက်တော့မယ်လို့တူရကီသမ္မတကပြောကြားလိုက်ပါတယ်။တူရကီသမ္မတ Recep Tayyip Erdogan ကသူ့နိုင်ငံကို Syria သဘုံတွေဖျက်ဆီးရမှာတထောက်နားခွင့်ပေးမှာကိုသဘောတူကြောင်းတောက်ကြနေကပြောပါတယ်။အခုလိုသဘောတူညီမှုကြောင့်စစ်သွေးကြွတွေဝိုင်းနေတဲ့ Kobani မြို့ကိုသဘောထားတိတ်မပြင်းထန်တဲ့ Syria သဘုံ1300လောက်အနေကင်းရင်းနဲ့ဖျက်ဆီးသွားလာခွင့်ရတော့မှာဖြစ်ပါတယ်။ဒါပေမဲ့လည်းအဓိက Syria Guts Party ခေါင်းဆောင် Saleh Muslim ကတော့ဒီသဘောတူညီမှုကိုဂုတိမရသေးဘူးလို့ Writers သတင်းဌာနကပြောပါတယ်။ဒီဖွဲ့ရကြဆက်သွယ်မှုတွေလုပ်နိုင်ပြီဖြစ်ပေမဲ့သူတို့ကြသဘောတူညီမှုတော့ဂုတိမရသေးဘူးလို့ပြောကြကြောင်းသတင်းမှာဖော်ပြပါတယ်။ Guts တိုက်ခိုက်ရေးသမားတွေဟာခုဆိုရင် Kobani ကိုထိန်းချုပ်နိုင်ဖို့တိုက်ခိုက်နေတာနှစ်လရှိသွားပါပြီ။ September လထဲမှာ Turkey နယ်စပ်နဲ့တိုက်မွေးတဲ့နေရာမှာဘာသာရေးတိုက်အဆွန်ရောက်တဲ့စစ်သွေးကြွတွေဝင်ရောက်တိုက်ခိုက်ခဲ့တဲ့နောက်မှာတော့ Turkey အစိုးရက IS Islam စစ်သွေးကြွတွေကိုနှိမ်နင်းရမှာပါဝင်လာခဲ့တာဖြစ်ပါတယ်။
အီရတ်လုံခြုံရေးတပ်တွေနဲ့တိုက်ပွဲတွေမှာ IS စစ်သွေးကြွတွေကခလိုရင်းတန်းငွေ့ဘုံတွေအသုံးပြုနေတယ်ဆိုတာကိုအတိမပြုနိုင်သေးဘူးလို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်။တန်းငွေ့ဘုံတွေသုံးပြီးတိုက်ခိုက်တယ်ဆိုတာကိုအမေရိကန်နဲ့အီရတ်သတင်းမီဒီယာတွေမှာဖော်ပြတာတွေ့ထားတယ်လို့ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရကတောက်ကြနေမှာပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီဘုံတွေကိုအသုံးပြုတာပိုင်ဆိုင်တာနဲ့ပတ်သက်တဲ့ဘယ်လိုအချက်လက်မျိုးမှမရှိဘူးလို့ရေတပ်ဗိုလ်ချုပ်ဂျွန်ကာဘီကပြောပါတယ်။အတိပြုဖို့ကိစ္စဟာနိုင်ငံတကာဓာတုလက်နက်များပိတ်ပင်တာစီရေးအဖွဲ့ OPCW ရဲ့တာဝန်ဖြစ်တယ်လို့လည်းကာဘီကပြောပါတယ်။စစ်စစ်ကြတဲ့နယ်ပတ်သက်ပြီးအမေရိကန်ကစုံစမ်းစစ်ဆေးရမယ့်ကိစ္စမဟုတ်ဘူးလို့ဆိုပါတယ်။ဒီနေ့အစောပိုင်းကဆီးရီးယားမြောက်ပိုင်းကျေးရွာတွေမှာကလိုရင်းတန်းငွေ့ကိုလက်နက်အဖြစ်စနစ်တကျနဲ့ထပ်ခါတလဲလဲအသုံးပြုရဲဆိုတာခိုင်လုံတဲ့အထောက်အထားတွေရထားတယ်လို့ OBCW ကပြီးခဲ့တဲ့လမှာပြောပါတယ်။ဒါပေမဲ့လည်းဘယ်သူကသုံးတာလဲဆိုတာတော့ရှင်းရှင်းလင်းလင်းမရှိဘူးလို့ OBCW ကပြောပါတယ်။
အီဂျစ်နိုင်ငံဆန်နိုင်းကျွန်းဆွယ်မှာအကြမ်းဖက်တိုက်ခိုက်မှုနှစ်ခုဖြစ်ပွားခဲ့တဲ့အတွက်လုံခြုံရေးတပ်သားအနည်းဆုံး28ဦးသေဆုံးခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ဒါကအီဂျစ်မှာမနစ်ကအစ္စလာမ်သမ္မတမိုဟာမက်မော်စီကိုဖျောက်ချခဲ့ပြီးချိန်ကစလို့အသေးပြောက်အများဆုံးအကြမ်းဖက်မှုပါ။ပထမတိုက်ခိုက်မှုကမတည်ငြိမ်တဲ့ဆန်နိုင်းကျွန်းဆွယ်မြောက်ပိုင်းမြို့ကြီးတစ်မြို့ဖြစ်တဲ့ El Arish နာကစစ်ဆေးဂိမ်းမှာ ကားဘုံးပောက်ကွဲတာဖြစ်ပြီးတပ်သား25ယောက်ထဲမှနေတေဆုံးသွားပါတယ်။ဒုတိယတိုက်ခိုက်မှုက L Arish မြို့နားကပဲနောက်ထပ်စစ်တပ်စစ်ဆေးရေးခေတ္တခုမှဖြစ်ပွားခဲ့တာဖြစ်ပြီးတနတ်သမားတူကပြစ်ခတ်ခဲ့တာပါ။ဒီတိုက်ခိုက်မှုတွေကြောင့်ဒဏ်ရာသူ25ယောက်ကျော်တယ်လို့ဆိုပါတယ်။ဒီတောက်ကြတိုက်ခိုက်မှုကိုဘယ်အဖွဲ့အစည်းကလှုပ်ဆောင်လဲဆိုတာကိုယ်မသိသေးပါဘူး။ Egypt နိုင်ငံမှာစံတိုင်းကျွန်းဆွယ်မှာပဲလုံခြုံရေးတပ်ဖွဲ့တွေကိုတိုက်ခိုက်မှုအများဆုံးဖြစ်နေပြီးဒါကနောက်ဆုံးကြံဖက်မှုပါ။အရင်အလားတူတိုက်ခိုက်မှုတွေတုန်းကတော့ Egypt မှာအလှုပ်ရှားဆုံး Islam စစ်သွေးကြွအဖွဲ့ဖြစ်တဲ့ Egypt ကစစ်သားများလို့သိကြတယ်အနတ်မှာအဖွဲ့ကလှုပ်ဆောင်တာလို့ကြေညာခဲ့တာပါဒီဖွဲ့ကဒီလအစောပိုင်းမှာတိုကျိုမြို့နယ်တိုက်ခိုက်မှုတွေလူ22ဦးဒဏ်ရာရခဲ့ပါတယ်ဒီတောက်ကြအကြမ်းဖက်မှုတွေအမေရိကန်နိုင်ငံခြားရေးဌာနကရှုံချလိုက်ပြီးအီဂျစ်နိုင်ငံနေနဲ့လုံခြုံရေးနဲ့တည်ငြိမ်မှုရှိအောင်လုပ်ဖို့လိုကြောင်းနဲ့အကြမ်းဖက်မှုတိုက်ဖြတ်ဖို့ကြိုးစားနေတဲ့အီဂျစ်အစိုးရကိုအမေရိကန်ကဆက်ပြီးအကူအညီပေးမယ်လို့လည်းပြောပါတယ်
UAV ရေကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ရဲ့စနေနေ့မနေ့ဖက်သတင်းများကိုဆက်လက်ထုတ်လွှင့်နေပါတယ်။မြောက်ကိုရီးယားနဲ့နျူကလ িয়ার ဖက်သရင်ဆိုင်ရာဆွေးနွေးပွဲတွေလုပ်ဖို့အမေရိကန်ပြည်ထောင်စုကစန္ဒာရှိတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။ဒါပေမဲ့လည်းဆွေးနွေးတွေဆိုတာတသက်အတွက်မဟုတ်သလိုကိုရီးယားကျွန်းဆွယ်ကအမေရိကန်တပ်ဖွဲ့တွေကိုရှော့ချဖို့ကိစ္စပြောဖို့ကလည်းအချိန်မတန်သေးဘူးလို့ပြောပါတယ်။တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးယွန်ပျောင်စီနဲ့တောက်ကြနေကဝါရှင်တန်မြို့တော်မှာတွေ့ဆုံဆွေးနွေးပြီးကယ်ရီရဲ့အခုပြောဆိုချက်ထွက်လာတာပါ။ဘယ်လိုဆွေးနွေးပွဲမျိုးမှမဆက်ခင်မှာမြောက်ကိုရီးယားအနေနဲ့နိုင်ငံတကာလိုက်နာပြုမှုလုပ်ဆောင်ရမှာတွေတိုင်လောက်လုပ်တယ်ဆိုတာသိကြဖို့လိုတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။တရုတ်အမေရိကန်ဂျပန်ရုရှားနဲ့တောင်မြောက်ကိုရီးယားနိုင်ငံတွေပါဝင်တဲ့6နိုင်ငံဆွေးနွေးပွဲဆိုတာတွေဟာအခက်အခဲအတားအဆီးတွေရှိထားပါတယ်။2005ခုနှစ်တုန်းကတော့မြောက်ကိုရီးယားကနျူကလ িয়ার အစီအစဉ်ကိုဆိုင်ငံ့ပြီးအပြန်အလှန်အပြင်အကူအညီတွေပေးဖို့သဘောတူညီချက်တခုရယူပါတယ်။အနာဂတ်မှာစစ်ပွဲတစ်ပွဲနဲ့ကြုံလာရင်နှစ်နိုင်ငံပူးတွဲတပ်ဖွဲ့တွေကိုအမေရိကန်ပြည်ထောင်စုကအမိန့်ပေးကုတ်ခဲ့ဖို့အမေရိကန်နဲ့တောင်ကိုရီးယားကာကွယ်ရေးအကြီးအကဲတွေကြာသပတေးနေ့ကသဘောတူကြပါတယ်။ဒါဟာနောက်နှစ်မှာတောင်ကိုရီးယားကအမိန့်ပေးကုတ်ကဲရေးလွှဲပေးဖို့ကနအူးစီစဉ်ထားတာကိုပြန်ပြင်လိုက်တာဖြစ်ပါတယ
်။ကိုပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်မှာဒီမိုကရေစီပြည့်ဝရစေဖို့လူမှုစန့်ကျင်လှုပ်ရှားမှုတွေဆက်ပြီးလှုပ်တယ်မလှုပ်တဲ့ဒီတနင်္လာနေ့မှာလူမှုကဆန္ဒခံရေးပွဲကျင်းပဖို့စီစဉ်နေပါတယ်။ဆန္ဒပြသူတွေဟာအစိုးရနဲ့အင်ကာနေကဆွေးနွေးခဲ့ကြပေမဲ့ဖွဲ့စည်းအုပ်ချုပ်ပုံပြန်လည်ပြင်ဆင်ရေးနဲ့ပတ်သက်ပြီးတိတိကျကျလက်ရုံးမှုမရခဲ့တဲ့အတွက်အခုလိုဆန္ဒခံရေးဖို့လိုအပ်တာဖြစ်ကြောင်းဆန္ဒပြခေါင်းဆောင်တွေကပြောပါတယ်ဆန္ဒခံရေးပွဲမှာဟောင်ကောင်ရဲ့အချက်ကြာကြတဲ့နေရာတွေကိုတင်ပိတ်ဆန္ဒပြမှုတွေဆက်ပြီးလှုပ်တယ်မလှုပ်တဲ့နဲ့နောက်တစ်ချက်ကအစိုးရက2022ခုနှစ်ရွေးကောက်ပွဲမတိုင်မီဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်ပြင်ဆင်ပေးဖို့ဆွေးနွေးမယ်ဆိုတဲ့ယာယီကမ်းလှမ်းချက်ကိုလက်ခံတဲ့မခံတဲ့ကိစ္စတွေအတွက်မဲပေးကြတာမျိုးဖြစ်နိုင်တယ်လို့လည်းပြောပါတယ်ရှေ့လာမယ့်2019ရွေးကောက်ပွဲမှာဒီမိုကရေစီနှိကြမဲပေးရွေးချယ်ခွင့်ရရည်အတွက်လှုပ်ရှားနေတဲ့ဟောင်ကောင်ကဒီလှုပ်ရှားမှုကိုဒီသတင်းပတ်ထဲမှာပဲကုလသမဂ္ဂလူ့ခွင့်ရေးကော်မတီကအားပေးခဲ့တာပါတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကတော့နိုင်ငံသားခွင့်ရေးနဲ့နိုင်ငံလွတ်လပ်ခွင့်ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုတရုတ်နိုင်ငံကအတိအပြုလက်ခံထားတာမျိုးမရှိသေးတာမို့ဟောင်ကောင်ရဲ့နိုင်ငံစနစ်အတွက်ကုလသမဂ္ဂလူ့ခွင့်ရေးကော်မတီကဆွတ်ဖက်ပိုင်ခွင့်မရှိဘူးလို့ပြောပါတယ်ဒါပေမဲ့ဒီသဘောတူညီချက်ကိုဟောင်ကောင်မှာ1996ခုနှစ်ထဲကစတင်ကျင့်သုံးတာပါဟောင်ကောင်လိုကိုဗြိတိရှ်လက်က1998ခုနှစ်မှာလွှဲပြောင်းယူခဲ့ချိန်မှာလဲဟောင်ကောင်ရဲ့ဒေသရင်းဥပဒေနဲ့အညီဆက်ပြီးအုပ်ချုပ်ဖို့တရုတ်အစိုးရကသဘောတူခဲ့တာဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုကကမ္ဘာကိုအုပ်ချုပ်ဖို့ကြိုးစားနေတယ်ဆိုပြီးစစ်အေးကာလအတွင်းပြောဆိုမှုကြတဲ့လေတံအတိုင်းရုရှားသမ္မတဗလာဒီမီယာပူတင်ကတောက်ကြနေမှာပြောလိုက်ပါတယ်စစ်အေးတိုက်ပွဲကိုအနိုင်ရသူတွေလို့ဆိုသူတွေဟာသူ့အဆိုအဖြစ်အပြန်အလှန်ချိန်ညှိထိန်းချောင်းထားတဲ့ကမ္ဘာအခင်းကျင်းကိုပြောင်းပြန်လှန်ဖို့ကြိုးစားကြတယ်လို့နိုင်ငံတော်ပိုင်းဆိုချီမျိုးမှာမစ္စတာပူတင်ကပြောတာပါအဲ့ဒီအစားအမေရိကန်ဟာကမ္ဘာကိုတဦးတည်းဗိုလ်ချုပ်ဆိုးမှုကိုကြိုးစားနေတယ်လို့ရုရှားခေါင်းဆောင်ကပြောပါတယ်ဒီဝေါ်ဟာရဟာစစ်အေးကာလအတွင်းဆိုဗီယက်ခေါင်းဆောင်တွေပြောလို့ရှိတဲ့အသုံးနှုန်းပါအနောက်ရဲ့နိုင်ငံရေးရည်မှန်းချက်ဆိုတဲ့သူ့ရဲ့ theory ကိုယူကရိန်းပြည်ပခါနဲ့မစ္စတာပူတင်ကချိတ်ဆက်ပြောဆိုပါတယ်ရုရှားနဲ့ဆက်ဆံရေးခိုင်မာတဲ့ယူကရိန်းသမ္မတဟောဗစ်တာဂျနူကိုဗစ်ကိုသူ့ဆိုအဖြစ်နိုင်ငံတော်အာဏာသိမ်းမှုနဲ့ဖြုတ်ချလိုက်တဲ့ပေါ်အမေရိကန်နဲ့မဟာမိတ်တွေမှာတာဝန်ရှိတယ်လို့မစ္စတာပူတင်ကဆိုပါတယ်2002ခုနှစ်ကအမေရိကန်သတင်းတော်ဒန်နီယယ်ဖောက်ကိုတတ်မှုနဲ့ပူးတွဲအမှုရင်ဆိုင်နေရသူကိုပါကစ္စတန်တရားရုံးတစ်ခုကအပြစ်မရှိဘူးလို့ဆုံးဖြတ်လိုက်ပါတယ်အထောက်အထားမလုံလောက်ဘူးဆိုပြီးတော့ခါရီဟာရှင်ကိုကြက်သပတေးနေ့မှာတရားရုံးကလွှတ်ပေးလိုက်တာပါဟာရှင်ကို2005ခုနှစ်မှာရဲကဖမ်းပြီးဟိုက်ဒရာဘတ်မြို့အကျဉ်းထောင်မှာချုပ်ထားပါတယ်2002ခုနှစ်ကပါကစ္စတန်နိုင်ငံမှာပြန်ပြေးဆွဲခံရခြင်းတုန်းကဖားဟာ The Wall Street Journal ရဲ့တောင်အာရှဒေသဘျူရိုအကြီးအကဲဖြစ်ပါတယ်အမေရိကန်ပြည်တော်စုဝါရှင်တန်ပြည်နယ်ဆီယက်တလမြို့ထက်တန်းကျောင်းတစ်ခုရဲ့စားတောက်ခံမှာကျောင်းသားတဦးကတနက်နေ့ပစ်ထားကြောင်းတခြားကျောင်းသားတဦးသေဆုံးပြီးတော့၄ဦးဒဏ်ရာရသွားပါတယ်တနက်နေ့ပစ်တဲ့ကျောင်းသားဟာလည်းကိုယ်ကိုယ်ကိုတတ်သိသွားပါတယ် တန်ရသူ၃ဦးကိုနိနာကဆေးဦးမှာတင်ထားပြီးစိုးရင်ရတဲ့အချိန်ဒီမှာရှိတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဖြစ်ရမှာတနသမာ2ပဲပါတယ်လို့သူတို့အခိုင်အမာယုံကြည်ကြောင်းလဲရှေ့ကပြောပါတယ်။တောက်ချန်ဒီကအဲ့ဒီဖြစ်ရဟာ Seattle မြို့မြောက်ဘက်34မိုင်ကျော်အကွာက Marysville Pilchuck အတက်တန်းကျောင်းမှာဖြစ်တာပါ။1994ခုနှစ်ကရဝမ်ဒါနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုကြောင့်ရိုက်ကူးထားတဲ့မတက်နဲ့ဇလန်တစ်ခုကြောင့်ပြည်ထောင်စုသံလွှင့် Corporation BBC ရဲ့ရဝမ်ဒါဘာသာနဲ့အတန်ထုံးလွှင့်မှုကိုရဝမ်ဒါအစိုးရကရစမ်းလိုက်ပါတယ်။အဲဒီမတန်တင်ဇလန်ကိုရဝမ်ဒါနိုင်ငံသားတချို့ကဒေါသထွက်ကြတာပါခင်ဗျာ
။ Direct from Washington The Voice of America The VOA
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုသတင်းဆောင်မတွေကိုအလှည့်ပေးပါရစေ။ကိုပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်မှာဒီမိုကရေစီအပြည့်အဝရရှိရေးလှုပ်ရှားမှုတွေရှေ့ဆက်ဖို့အရေးတင်းငွေတွေနဲ့မှဆန္ဒပြသူတွေကြားလူမှုဆန္ဒခံယူဖို့စီစဉ်နေပါတယ်။ရှေ့လာမယ့်2019ခုနှစ်ရွေးကောက်ပွဲတွေမှာဒီမိုကရေစီနီးကျမဲပေးခွင့်ရရေးလှုပ်ရှားနေကြတဲ့လှုပ်ရှားမှုကိုတော့ဒီသတင်းပတ်ထဲမှာကုလသမဂ္ဂလူ့ခွင့်ရေးကော်မတီကလည်းအားပေးခဲ့တာပါဒီအကြောင်းကို VOA သတင်းတော် Ivan Broadhack ကဟောင်ကောင်ကနေသတင်းပေးပို့ထားပါတယ်ရှင်တနင်္ဂနွေနေ့ဆန္ဒခံယူပွဲမှာဆန္ဒပြသူတွေပါနိုင်သမျှပါအောင်လှုပ်ဖို့ဆန္ဒပြခေါင်းဆောင်တွေကတနိဋ္ဌန်ချထားကြပါတယ်ကျောင်းသားများအဖွဲ့ချုပ်ရဲ့အထွေထွေအတွင်းရေးမှူး Alex Chong ကတော့အစိုးရနဲ့အင်္ဂါနေ့ကဆွေးနွေးပွဲမှာဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတိတိကျကျလိုက်ရောမှုဘာတစ်ခုမှမရခဲ့တာကြောင့်ဆန္ဒခံယူပွဲလုပ်ဖို့လိုအပ်တယ်လို့ပြောပါတယ်
။ The officials from the government they said that the platform will only serve for the constitutional reform after 2017.
အစိုးရတာဝန်ရှိသူတွေကတော့2019ပြီးမှပဲဖွဲ့စည်းပုံပြင်မယ်ဆိုတဲ့သူတို့ရည်တည်ချက်ကိုပြောထားပါတယ်။ဒါကလက်ရှိပြဿနာကိုဖြေရှင်းတဲ့နေရာမှာတကယ်တမ်းအထောက်အကူမပေးပါဘူး
။ဟောင်ကောင်ရဲ့အချက်အခြာနေရာတွေကိုတင်ပိုက်ဆန္ဒပြနေတာတွေကိုဆက်လုပ်သင့်မသင့်နဲ့2022ခုနှစ်ရွေးကောက်ပွဲမတိုင်မီအချိန်ရောက်မှာအခြေခံဥပဒေပြင်ဆင်ရေးအစိုးရရဲ့ကမ်းလှမ်းချက်ကိုလက်ခံမလားဆိုတော့အစိုးရနှစ်ခုဒီဆန္ဒခံယူပွဲမှာပါဝင်နိုင်ဖို့ရှိပါတယ်။ထောင်ပေါင်းချီရှိတဲ့ဆန္ဒပြသမားတွေဟာတပိတ်စခန်းတော်တော်များများမှာပြန့်နှံ့နေတဲ့အတွက်ဆန္ဒခံယူပွဲစီစဉ်ရမှာအခက်အခဲတွေရှိနိုင်ပေမဲ့အစီအစဉ်အတိုင်းလုပ်နိုင်ဖို့ကအရေးကြီးတယ်လို့လည်းကျောင်းသားခေါင်းဆောင်ချောင်းကပြောပါတယ်
။ The government always claimed that the federation does not represent most of the people. So the motion, the voting is simply to give more political pressure.
ကျောင်းသားအဖွဲ့ချုပ်ကလူမှုကိုကူစားမပြုဘူးလို့အစိုးရကပြောနေပါတယ်။ဒါကြောင့်လဲဆန္ဒခံယူပွဲနဲ့အစိုးရအပေါ်နိုင်ငံရေးအရဖိအားတွေပေးပြီးကျွန်တော်တို့တောင်းဆိုထားတာတွေကိုတုံ့ပြန်လာအောင်လို့လုပ်ရမှာပါ
။ကြာသာပတင်းနေ့မှာတော့ကုလသမဂ္ဂလူ့ခွင့်ရေးကော်မတီကဟောင်ကောင်မှာဒီမိုကရေစီနီးကျမဲပေးပိုင်ခွင့်ရရှိရေးကိုအားပေးကြောင်းပြောဆိုခဲ့ပါတယ်။နိုင်ငံသားခွင့်ရေးနဲ့နိုင်ငံရေးလွတ်လပ်ခွင့်တွေအတွက်နိုင်ငံတကာသဘောတူညီချက်အရဒဏ်ညူညီမြမဲပေးခွင့်ရရှိရေးဟာကိုယ်စားလှယ်တစ်ယောက်ကိုရွေးချယ်ဖို့အတွက်သာမကလွတ်လပ်စွာရွေးကောက်ပွဲတွေကိုအနှောက်အယှက်အဟန့်တားမရှိပဲကျင်းပနိုင်ခွင့်ရရှိမဲ့အဓိပ္ပာယ်ဆောင်တဲ့အကြောင်းကုလသမဂ္ဂရဲ့ကျွမ်းကျင်သူ18ဦးပါဝင်တဲ့ကော်မတီကပြောဆိုခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာကိုယ်စားလှယ်တဦးလည်းဖြစ်ဟောင်ကောင်ဥပဒေပြုအမတ်တဦးလည်းဖြစ်တဲ့အမလီလောင်းကတော့ကျွမ်းကျင်သူအဖွဲ့ရဲ့သဘောထားတွေပါဝင်တဲ့စာတစောင်ကိုတရုတ်အစိုးရထံပေးပို့သွားမှာဖြစ်တယ်လို့ပြောပါတယ
်။ Well, Beijing has promised that Hong Kong will be able to elect a chief executive by universal suffrage in 2017.But now that the UN Human Rights Committee has spoken
2019ခုနှစ်မှာအုပ်ချုပ်ရေးမှူးတူးကိုလွတ်လပ်စွာရွေးချယ်တင်မြှောက်ခွင့်ပေးနိုင်ပါတယ်လို့တရုတ်အစိုးရကဟောင်ကောင်ကိုကတိပေးထားပါတယ်။ဒါပေမဲ့လည်းအခုချိန်မှာကုလသမဂ္ဂလူ့ခွင့်ရေးကော်မတီကိုယ်တိုင်ကလည်းပြောနေပါပြီ။ဒါဆိုရင်တရုတ်အစိုးရရဲ့ဆုံးဖြတ်ချက်ဟာလွတ်လပ်စွာရွေးချယ်တင်မြှောက်ခွင့်အဆင့်မဟုတ်ဘူးဆိုတဲ့သဘောမျိုးပါ။လွတ်လပ်စွာမဲပေးရွေးချယ်ခွင့်ဆိုတာဟာမဲပေးခွင့်နဲ့ရွေးကောက်ခံပိုင်ခွင့်ရှိရမယ်ဆိုတဲ့အဓိပ္ပာယ်ပါ။ဒါကြောင့်လဲတရုတ်အစိုးရအနေနဲ့အခုပေးတဲ့စာကိုအသေးချာလေ့လာပြီးဆုံးဖြတ်ချက်ကိုပြန်ပြင်မယ်လို့မျှော်လင့်ပါတယ်
။တရုတ်နိုင်ငံသားရေးဝန်ကြီးဌာနကတော့နိုင်ငံသားခွင့်ရေးနဲ့နိုင်ငံရေးလွတ်လပ်ခွင့်ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုတရုတ်နိုင်ငံကအတိအပြုလက်ခံထားတာမျိုးမရှိဘူးလို့တောက်ကြနေကပဲသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ဒီအတွက်လဲဟောင်ကောင်ရဲ့နိုင်ငံရေးစနစ်ဟာကုလသမဂ္ဂလူ့ခွင့်ရေးကော်မတီရဲ့ဩဇာတက်ရောက်မှုမရှိတဲ့သဘောဖြစ်နေပါတယ်။ဒါပေမဲ့လည်းသဘောတူညီချက်ကို1986ခုနှစ်ကဟောင်ကောင်မှာစတင်လက်ခံကျင့်သုံးခဲ့တာဖြစ်တယ်လို့ဟောင်ကောင်ကိုဗြိတိသျှကိုလိုနီဟောင်လက်ထက်ကနေ1998ခုနှစ်ကပြန်လဲလွှဲပြောင်းရယူရမှာလဲဟောင်ကောင်ရဲ့ပြည်တွင်းဥပဒေတွေနဲ့အညီသဘောတူညီချက်ကိုဆက်လက်ကျင့်သုံးခွင့်ပြုဖို့တရုတ်နိုင်ငံကသဘောတူလက်ခံထားတာဖြစ်ပါတယ်ရှင်
ဒီကနေ့စနေနေ့မနက်ခင်းစီစဉ်တွေကိုဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်
အခုမြန်မာသတင်းဆောင်မတွေကိုအလှည့်ပေးပါရစေ။ဒေတာရင်းလက်နက်ကင်ပဋိပက္ခတွေနဲ့လေယာမြေတိမ့်ဆဲမှုတွေကြောင့်မလို့ဘိန်းဆိုင်ပြိုမှုပိုတိုးလာတာ၊မူရစေဝါသုံးဆွဲသူပိုများလာနေတာတွေဟာတာဝန်ရှိသူတွေဘက်ကစနစ်တကျကင်တွယ်ဖြေရှင်းမှုမရှိဘူးလို့ပအိုခေါင်းဆောင်ကပြောဆိုလိုက်ပါတယ်။မြမဆိုးရနဲ့ပအိုမျိုးသားလွတ်မြောက်ရေးတပ်အကြပြစ်ခတ်ရဲစဲရေးပြည်တော်စုအဆင့်ငင်းငယ်ရဲ့လက်မှတ်ထိုးပြီးတဲ့နောက်ဒေတာရင်းလှုပ်ဆောင်နေတဲ့မူရစေဝါပပျောက်ရေးလုပ်ငန်းတွေနဲ့ဘိန်းစားထိုးစိုက်ပျိုးမှုစီမံကိန်းဆောင်ရွက်မှုတွေမှာလည်းလိုအပ်ချက်တွေအများကြီးရှိနေသေးတယ်လို့ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ဥက္ကဋ္ဌခွန်မြင့်ထွန်းကပြောဆိုလိုက်တာဖြစ်ပါတယ်။အပြည့်အစုံကိုမတ်စုမုံကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
ပိုးမျိုးသားလွတ်မြောက်ရေးတပ်နဲ့အစိုးရတက်ကြပြည်ထောင်စုအဆင့်ငြိမ်းချမ်းရေးလက်မှတ်ထိုးပြီးတဲ့နောက်အစိုးရနဲ့အတူဒေသတွင်းဖွံ့ဖြိုးရေးလုပ်ငန်းတွေဘိန်းဆိုင်ပြိုမှုပပျောက်ရေးစီမံကိန်းတွေချမှတ်ဆောင်ရွက်နေပေမဲ့ဒေသတွင်းမှာဘိန်းထွက်တိုးလာနေသေးတာမူရစေဝါသုံးဆွဲသူပိုများလာနေတာတွေဟာတာဝန်ရှိတဲ့သူတွေဘက်ကစနစ်တကျဆောင်ရွက်မှုအားနည်းလို့ဖြစ်တယ်လို့ပိုးမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ဥက္ကဋ္ဌခွန်မြင့်ထွန်းကပြောဆိုလိုက်ပါတယ်
အရေးကြီးကျွန်တော်တို့လိုအပ်တာကတော့တကယ်အကြောင်းရင်းစစ်မြစ်ကိုတကယ်ကျွန်တော်တို့အားလုံးကရှာဖွေနိုင်ဖို့လိုတယ်။ဒီတကွက်ကျင်တကွက်ကျင်ကိုပြဿနာတွေကိုဖြေရှင်းတာတဲ့ကိုအားလုံးစုပေါင်းညီနိုင်ပြီးတော့မှစီမံကိန်းကြကြတကယ်အလုံးလုံးကိုလိုပါကျွန်တော်တို့အခုပြည်တော်စုအဆင့်အစိုးရနဲ့ကျွန်တော်တို့ပြည်တော်စုအဆင့်သဘောတူညီချက်လုပ်တဲ့အခါမှာကျွန်တော်တို့လူရေးစေဝါနိုင်ငံရေးဆိုတာဟာကိုထည့်ထားတယ်တိုးတော်လည်းပဲတကယ်ကမှကျွန်တော်အစည်းအဝေးတွေတော့ပဲကျွန်တော်ဆွေးနွေးနေရတာဖြစ်ပြီးတော့လည်းဒီအဖြစ်တော့ဒီကိစ္စရဲ့ဒီပုံမှာအရေးကြီးယူတာဒီဆောင်ရွက်နိုင်ပါအောင်ဒါကြောင့်မို့ဒီကိစ္စကိုဘယ်ကြီးတကယ်တင်းစင်ပါပြဖို့ဆိုရင်ဟိုအပေါ်ရန်ပြဿနာဖြေရှင်းမှုတွေကိုမလုပ်ဘဲနဲ့အရင်းမှကြကြအကြောင်းရင်းတွေကိုကျွန်တော်တောင်းအောင်ရှိတဲ့လူတွေအကုန်လုံးကပူပေါင်းဖြေရှင်းနိုင်ဖို့လိုပါတယ်အဲ့ဒါမှလည်းတကယ်လက်တွေ့ကြကြဖြစ်မှာပါနောက်ဆိုရင်လည်းလက်ကူတိုက်ဖြေရှင်းမှုတွေနဲ့ပဲဒီတန်တာလည်လေဥပမာဖြစ်ပါတယ်
ဒေသတွင်းမှာလက်နက်ကင်ပဋိပက္ခတွေနဲ့အတရားဓမ္မလေယာမြေသိမ်းဆည်းမှုတွေကြောင့်အလုံးလက်မဲ့ဖြစ်လာနေတဲ့တောင်သူလက်သမားတွေကသူတို့ရဲ့စားဝတ်နေရေးခြောက်လှယ်နိုင်ရေးဘိန်းဆိုင်ပြိုမှုတွေလုတ်ကင်နေကြရခြင်းကြုံနေရတဲ့အခက်အခဲအကြက်တဲပြဿနာတွေကိုလည်းပအိုးခေါင်းဆောင်ဒီဘက်ကအမြန်ဆုံးဖြေရှင်းနိုင်အောင်စ조사နေတယ်လို့လည်းပအိုးမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်မြင့်ထွန်းကပြောပါတယ
်ဒီဘိန်းဆိုင်တဲ့အခါမှာပိုးတွေကဘာသာရေးအရဟိုဒီဘိန်းဆိုင်တယ်ဆိုတာအကုသို့အလုပ်ဆောင်သူတို့သိတယ်ဒါပေမဲ့လို့စာဝတ်နေရေးအတွက်ကိုလုပ်နေရတာပေါ့လေစာဝတ်နေရေးအတွက်သူလုပ်နေရတာဆိုတဲ့အနေနဲ့အမှရှိပါတယ်နောက်တစ်ခုကတော့ဒီလူငယ်တွေအနေနဲ့ကတော့ဘိန်းပတ်စံကိုပြီးတဲ့အခါမှာစိတ်ကြွဆေးပြားတွေနဲ့လည်းပြီးပြီးတော့ခြေတာလူတွေလုပ်တဲ့အတွက်အခုလူတွေစေဝါဒီပိုးလူငယ်တွေမှာရောဒီဘိန်းဆိုင်တဲ့တောင်သူတွေမှာရောညာဘဆေးပါးတွေကိုရောင်းတဲ့လူတွေဖြစ်နေရတယ်လို့နောက်ကဘိန်းကိုလည်းဆက်ရတဲ့လူတွေပေါ့ဒီလိုဆက်တဲ့လူတွေကဖြစ်နေပါတယ်
ပိုးပြည်သူတွေရဲ့အခက်အခဲအကြက်တဲတွေကိုဘိန်းဆိုင်ပြို့မှုအများဆုံးဒေသတွေအထိလိုက်လံစစ်တမ်းကောက်ယူထားပြီးတော့အစီရင်ခံစာတင်ပြနိုင်ခဲ့တာကိုလည်းပိုးလူငယ်အစည်းအရုံးကစီမံကိန်းတာဝန်ခံခွန်ဦးကပြောပါတယ်
။ချင်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်မောက်မယ်ပင်လောင်းတစ်ဖက်ချောင်းအဲ့ဒီနေရာတွေမှာအဓိကထားပြီးတော့ကောက်ခဲ့တာပေါ့နော်။ဟုတ်ကဲ့စီဆိုင်ဆိုရင်တော့ဘိန်းဆိုင်ပြို့မှုအများဆုံးလောက်ကြားတဲ့နေရာတွေဖြစ်ပါတယ်။ချင်းပြည်နယ်တောင်ပိုင်းတဲမှာပေါ့နော်။တမဲကျော်တို့တောင်းဆိုထားတာတွေကကလေးတွေပြောင်းရေးလုပ်ငန်းတိတိယောက်လောက်ဆောင်ဖို့လိုအပ်တယ်။ပြင်စားတို့တင်တဲ့လောက်ဆောင်ဖို့လိုအပ်တယ်။နောက်တော့ဘိန်းတုံးဆွဲတဲ့သူတွေကိုလည်းပြန်လဲပြီးတော့တခြားနီလန်းနဲ့စေကူတာအပိုင်းမှာဖြစ်စေဒီနေ့အပိုင်းမှာဖြစ်စေတခြားရွေးချယ်တဲ့နီလန်းတွေဖြစ်အောင်ပြန်လဲလောက်ဆောင်ပေးဖို့ဆိုတဲ့ကိစ္စလေးတွေတော့အကြံပြုဆောင်ဆူထားတယ်လို့ရှိတယ်ခင်ဗျာ
။မြန်မာနိုင်ငံမှာမွေးစေဝါတုံးဆွဲမှုပပျောက်ရေးစီမံကိန်းတွေချမှတ်အကောင့်ထဲပေါ်နိုင်မှုကုလသမဂ္ဂနိုင်ငံတကာအကူအညီနဲ့အစိုးရကဆောင်ရွက်နေပြီးတော့ဘိန်းစားထိုးစိုက်ပျိုးရေးအတွက်ဒေသခံဘိန်းဆိုင်တောင်သူတွေအတွက်စံပြကွက်သစ်တွေဖော်ဆောင်ပေးနေပြီမဲ့လို့လေယာဉ်မြေတင်းစီမှုတွေအကြောင်းစိုက်ပျိုးမြေအခက်အခဲရှိတာတင်းမာနေစေစည်ရေးပရိပခါတွေကြောင့်လမ်းမဆက်သွယ်ရေးခက်ခဲတာနဲ့တိုက်ပွဲတွေကြောင့်စီးပွားရေးဈေးကွက်ထိခိုက်ခဲ့ရတဲ့အခက်အခဲများစွာကြန့်ရှိနေသေးတဲ့အတွက်လည်းဘိန်းစားထိုးဖွံ့ဖြိုးရေးလုပ်ငန်းတွေဟာမအောင်မမြင်ဖြစ်ခဲ့ရတယ်လို့ဒေသခံတွေနဲ့ဖွံ့ဖြိုးရေးလုပ်ငန်းဆောင်ရွက်နေသူတွေကပြောပါတယ်ရှင်
မဆုမွန်ပြပြခဲ့တာဖြစ်ပါလေရှင်မကြခင်မှာဗြိတိန်နိုင်ငံကရှီဗနင်းပညာသင်စုကိုမြန်မာလူငယ်တွေဘလို့လျှောက်ထားနိုင်တယ်ဆိုတဲ့ရှင်းလင်းပွဲအကြောင်းကိုကြားဖို့ရှိပါတယ်အခုတော့သတင်းတော့ကိုပါကြီးတေဆုံတဲ့ကိစ္စကိုပြောပြပါမယ်စစ်တပ်ကဖမ်းဆီးပြီးပျောက်ဆုံးနေတဲ့တက်ကြွလှုပ်ရှားသူလည်းဖြစ်အလို့သတင်းတော့လည်းဖြစ်တဲ့ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးဟာအောက်တိုဘာလ4ရက်နေ့ကထွက်ပြေးဖို့ကြိုးစားရင်းတနက်လူခဲ့တာကြောင့်ပြစ်ခတ်မှုတွေအတွင်းမှာတေဆုံသွားခဲ့တယ်လို့သတင်းထုတ်ပြန်ထားတဲ့စာအုပ်ကာကွယ်ရေးဝန်ကြီးဌာနကနေမြန်မာနိုင်ငံစာနယ်ဇင်းကောင်စီကိုပေးပို့ခဲ့ပါတယ်။အပြည့်အစုံကိုတော့မအေးမာကသတင်းပေးပို့ခဲ့ပါတယ်ရှင်
။ပြီးခဲ့တဲ့လကုန်ပိုင်းက ဒီမိုကရေစီကရင်အကျိုးပြုတက်မတော့ DKBA နဲ့မြန်မာစစ်တပ်တွေတိုက်ပွဲဖြစ်ခဲ့တဲ့မွန်ပြည်နယ်ကြိုက်မြောမြို့နယ်အတွင်းမှာအလို့သတင်းတော့ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးဟာမြန်မာစစ်တပ်ရဲ့ဖမ်းဆီးမှုကိုခံခဲ့ရတာပါကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ချက်မှာတော့သူဟာ DKBA ရဲ့နိုင်ငံရေးဦးဆောင်အဖွဲ့ဖြစ်ဖွဲ့ထားတဲ့ KKO အဖွဲ့ရဲ့ပြန်ကြားရေးဆင့်ရှိတဲ့ဗိုလ်ကြီးအောင်နိုင်ဖြစ်ပြောဆိုထားပြီးအောက်တိုဘာလ၄ရက်နေ့ညကအစောက်တပ်သားတဦးစီကနေတနက်လူဖို့စ조사ရင်ပြစ်ခတ်မှုတွေကြောင့်တေဆုံးသွားခဲ့တာဆိုပြီးရေးသားထားပါတယ်။ဒီလိုအကြောင်းချက်တွေပါတဲ့ထုတ်ပြန်ချက်ကိုတပ်မတော်ကပေးပို့ခဲ့တာဖြစ်ကြောင်းကိုတော့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကအတည်ပြုခဲ့ပြီးသတင်းသမားပဲဖြစ်ဖြစ်လက်နက်ကိုင်အဖွဲ့ကဗိုလ်ကြီးပဲဖြစ်ဖြစ်အခုလိုတေဆုံးမှုအတွက်ကစိုးရိမ်ပူပန်စရာဖြစ်ကြောင်းစာနယ်ဇင်းကောင်စီအဖွဲ့ဝင်ဦးစော်သက်ထွေးကဆိုပါတယ်
။ဟိုတရင်းနဲ့ထွက်တော့စာနယ်ဇင်းကောင်စီကိုပေးတာမင်းကဒီပါဝလီနေ့မှာပို့တယ်လေ။ဘရောပို့လိုက်တယ်ဆိုတော့ကျွန်တော်အတီးပြရတယ်။သူကတကယ်သတင်းသမားတယောက်ငါဓမ္မမို့ရင်ဟွာ KKA ရဲ့ဘူကြီးလားဆိုတာကိုနံပါတ်1ကျွန်တော်ကြီးရတော့ရမယ်။သို့တော့ဘူကြီးတယောက်ပဲဖြစ်ဖြစ်သတင်းသမားပဲဖြစ်ဖြစ်တက်မရောကဖန်ဆီးပြီးတော့မှအခုလိုဖြစ်တယ်ဆိုပြီးတော့မိသားစုကိုလည်းအလောင်းမပေးပါမပေးနဲ့ဒီလိုလုပ်တဲ့အပေါ်မှာတော့ကျွန်တော်အနေနဲ့တော့ဒီပေါ်မှာဝေဖန်ထောက်ပြရတာရှိတယ်။ဒီဖြစ်စဉ်မျိုးဖြစ်လာရင်ကျွန်တော်အနာဂတ်ဒီမိုစီဟိုအာမခံမဲ့ချင်းနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့အများကြီးစိတ်ပူပန်နေကြရရှိရင
်ဒီမိုကရေစီကရင်ကျောပြုတ်တက်မတော်ရဲ့မြဝတီဆက်ဆက်ရေးယုံအရာရှိဗိုလ်ကြီးစိုးမြင့်ကတော့သူတို့စီမှာပြန်ကြားရေးဌာနမရှိတဲ့အကြောင်းနဲ့ကိုပါကြီးဟာသူတို့တက်ဖွဲ့ဝင်မဟုတ်ဘူးဆိုပြီးတော့ညင်းဆိုပါတယ်ကျွန
်တော်စီမှာပြန်ကြားရေးဌာနဆိုတာဟိုမဖွဲ့စည်းတွေမဖွဲ့စည်းရတယ်မဟုတ်တော့ကိုပါကြီးဆိုတဲ့နာမည်ကိုအောင်နိုင်ဆိုတဲ့နာမည်ကဟိုကျွန်တော်စီမှာလည်းမရှိဘူးအရာဟိုရာကြီးရဲ့ရှင်းနေမှလည်းကျွန်တော်စီမှာမရှိဘူးကျွန်တော်စီမှာတရင်နဲ့ယူတယ်မတလည်းကြီးလေဒီဓမ္မတရားတော့ဒီတော့တရားတော့ဒီနဲ့ပတ်သက်တဲ့ချက်တွေကိုသူသူယူဆောင်ရဖြစ်တယ်ပေါ့နော်အဲ့ဒါဆိုတော့ကျွန်တော်တို့ကကိုပါကြီးကိုစစ်တာလို့ပို့တဲ့ဒီနေ့ပြကျွန်တော်တခါမှမပြောပါဘူး
ပြီးခဲ့တဲ့ရက်ပိုင်းကပဲဇနီးဖြစ်သူကကိုပါကြီးပျောက်ဆုံးနေမှုစစ်တပ်ကဖမ်းဆီးထားမှုတွေအတွက်ဥပဒေကြောင်းအရဆောင်ရွက်ဖို့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါအောက်တိုဘာလ19ရက်နဲ့20ရက်နေ့တွေမှာမွန်ပြည်နယ်အခြေစိုက်ခလာရ208ကိုတွားရောက်စုံစမ်းတဲ့အခါမှာဖမ်းဆီးတာကိုအတီးပြုတ်ပေမဲ့မိသားစုနဲ့တွေ့ခွင့်မပေးဘူးဆိုပြီးဇနီးဖြစ်သူကပြောခဲ့ပါတယ်အခုလိုမျိုးတည်ဆုံးသွားပြီဆိုတာကိုသတင်းအတီးပြုတ်နိုင်ပြီဖြစ်တဲ့အတွက်နိုင်ငံရဲ့အချင်းသူဟောင်းဖြစ်တဲ့ဇနီးဖြစ်သူမတ်တန်နာကအခုလိုပြောပါဗျ။အဲ
ဒီမှာအရင်ဆုံးကတော့ဒီမှာမတရားဖန်ဆီးချုံနောင်မှုနဲ့ဒီမှာတရားစွဲတယ်။အခုကတော့ဒီမှာဒမှုနဲ့ပါတရားစွဲမယ်။ဒီမှာတော့ဒါဒီမှာတရားစွဲရမှာပဲလေ။ဒီမှာအလောင်းပြန်တောင်းမယ်။ဒဏ်ရာကြံချက်ဘယ်လောက်ရှိလဲပါလဲဒီမှာစစ်ချင်တယ်။တကယ်လို့သူတို့ကမရှိဘူးမီးတဲ့ချိုလိုက်ပြီးဆိုရင်လည်းကျမတို့လိန်ရင်လည်းရတယ်။ဒဏ်ရာချက်မရှိလဲဖမ်းသွားတယ်သူတို့လက်ထဲမှာတည်တယ်ဆိုရတာကျမတော့ကျမအစရည်ပြောပြသားပဲ။ဘလို့ပုံစံမျိုးနဲ့ရရှင်ရကျမလက်ထဲကိုအသက်ရှင်ရချိုကန်းနေတယ်ကျမဆွဲအောင်ပါပဲတရားအခုတည်ရဆိုတော့ပို့ပြီးရကျမတရားကျမတော့တရားဆွဲမှာပဲ။
တမရော်ကစာနယ်ဇင်းကောင်စီကိုပေးပို့ထားတဲ့သတင်းထုတ်ပြန်ချက်မှာတော့ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးရဲ့အလောင်းကိုမွန်ပြည်နယ်ရွှေဝါချောင်ရွာနဲ့ကီလိုမီတာ800လောက်အကွာမှာမြင်းမြုပ်တကြိုပြီးစီးခဲ့ကြောင်းကိုရေးသားထားပြီးတိုင်းစစ်ဌာနချုပ်အနေနဲ့ဇနီးဖြစ်သူကိုအသိပေးပြောကြားသွားမှာဖြစ်ကြောင်းလိုအပ်တဲ့ကူညီထောက်ပံ့မှုတွေပေးသွားမှာဖြစ်ကြောင်းတွေကိုရေးသားထားပါတယ်ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးဟာ1988ခုနှစ်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဖွဲ့စည်းခဲ့တဲ့လူငယ်ခေါင်းဆောင်တွေတဲကတဦးဖြစ်ပြီး၃ရောင်ချဲအဖွဲ့မှလည်းပါဝင်သူဖြစ်ပါတယ်။သူဟာဇနီးဖြစ်သူဖမ်းဆီးခံရပြီးတဲ့နောက်ထိုင်းမြန်မာနယ်စပ်ကိုတမိဖြစ်သူနဲ့တင်းရှောင်လာခဲ့တာပါ။နောက်ပိုင်းမှာတော့အလို့သတင်းတောက်အောင်ကြီးနာမည်နဲ့နယ်စပ်ကသတင်းဓာတ်ပုံတွေကိုရိုက်ကူးပြီးပြည်တွင်းထုတ်သတင်းချာနယ်တွေမှာပေးပို့နေသူတဦးဖြစ်ကြောင်းမိသားစုကပြောပါတယ်။သတင်းသမားတွေကိုအကူအညီပေးနေတဲ့ကော်မတီဖြစ်တဲ့ CPJ ကတော့အောက်တိုဘာလ22ရက်နေ့နေ့စွဲနဲ့ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးကိုပြန်လွှတ်ပေးဖို့အတွက်မြန်မာအစိုးရကိုတောင်းဆိုထားပါတယ်ရှင်
။မဲအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခုကြံနေသေးတဲ့သတင်းတပုတ်ကိုဆက်ပြောပြပါမယ်။ပြည်ထောင်စုရကချီးမြှင့်တဲ့အကြီးမားဆုံးပညာသင်စုရှိဗနင်းပညာသင်စုကို2015-2016ပညာသင်နှစ်အတွက်စုပေါင်း1500နီးပါးရထားကြောင်းရန်ကုန်မှာရှိတဲ့ British Council ကပြောဆိုလိုက်ပါတယ်ဒီပညာသင်စုကိုမြန်မာနိုင်ငံကကျောင်းသားကျောင်းသူတွေပို့ပြီးတော့လျှောက်ထားနိုင်ဖို့ရန်ကုန်မြို့ပြည်ထောင်တန်ရုံနဲ့ British Council ကနေဟောပြောရှင်းလင်းပွဲတွေပြုလုပ်နေပါတယ်အပြည့်အစုံကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA သတင်းတော့ကိုထက်အောင်ကသတင်းပေးပို့ထားပါရရှင်
ပြည်ထောင်နိုင်ငံမှာရှိတဲ့နမကြီးတက္ကသိုလ်တွေမှာဘွဲ့လွန်ပညာတွေဆက်လက်သင်ကြားနိုင်မဲ့ရှစ်ပင်းပညာသင်စုတွေကိုမြန်မာနိုင်ငံကကျောင်းသားကျောင်းသူများ2015-2016ပညာသင်နှစ်အတွက်စတင်လျှောက်ထားနိုင်ကြပါပြီ။ဒီပညာသင်စုကိုပြည်ထောင်စိုးရွားကပေးအပ်တာဖြစ်ပြီးတော့နိုင်ငံသားရေးဌာနဒနတဟာယရုံးနဲ့တကွတွဲဖက်အဖွဲ့အစည်းတွေကဗဏ္ဍာငွေထောက်ပံ့ပေးတာဖြစ်ပါတယ်။နိုင်ငံသားမှဘွဲ့လွန်ပညာရေးဆက်လက်သင်ကြားခြင်းနဲ့သူတို့အတွက်အကောင်းဆုံးအခွင့်အရေးဖြစ်တာမို့လူတိုင်းလျှောက်ထားသင့်တယ်လို့ဆရာဝန်တဦးဖြစ်သူမသိန်းဖြူကပြောပါတယ်
။ဒီလိုမျိုးအခွင့်အရေးတွေကနောက်ပိုင်းမှာပို့ပြီးတော့ကျွန်တော်ဟိုမားရုနိုင်ငံအတွက်ပုံများလာတယ်။အခုဆိုလို့ရှိရင်လည်းဒီ Chief Ning ကဒီသူတို့ဟိုခေါ်တဲ့လူဦးရေပေါ့နော်ပို့ပြီးတော့တိုးပြီးတော့ခေါ်ထားရတယ်လို့လည်းကြားတယ်ပေါ့အဲ့တော့ဟိုအားလုံးကပေါ့နော်ကိုယ့်ဘာကိုငါမရနိုင်လောက်ပါဘူးလို့ဟိုထင်ပြီးတော့မ try မဲ့နေမဲ့အစားပေါ့နော်အားလုံး try ကြည့်ကြပါကိုမရည်ချင်းနေရှိပါတယ်ပေါ့နော်ပြီးတော့အင်္ဂလိပ်စာကိုလည်းတရားစူးစမ်းပြီးတော့ကျတော့အင်းလေ့လာပါပေါ့နော်ဒီအခွင့်အရေးတွေအများကြီးရှိပါတယ်လို့
ဒီနေ့ပညာသင်စုအတွက်နိုင်ငံရေးတိတ်ပံနိုင်ငံတကာဆက်သွယ်ရေးဖွံ့ဖြိုးရေးပညာလူခွင့်ရေးဥပဒေအပါအဝင်ပြိပခဖြည့်ရှင်ခြင်းနဲ့ကာကွယ်ခြင်းစီးပွားရေးနဲ့ဗဏ္ဍာရေးစတဲ့ဘာသာရပ်တွေတင်ယူဖို့လျှောက်ထားနိုင်မှာဖြစ်ပါတယ်။လျှောက်ထားခြင်းနဲ့သူတွေဟာမြန်မာနိုင်ငံသားဖြစ်ရပါမယ်။လောက်သက်အတွေ့အကြုံအနည်းဆုံး2နှစ်ခန့်ရှိရပါမယ်။နိုင်ငံတကာအင်္ဂလိပ်ဘာသာစကားစွမ်းရည်တက်မှတ်ချက်စာမေးပွဲဖြစ်တဲ့ IELTS အမှတ် 6.5 ရရှိရမှာဖြစ်ပါတယ်။ဒီပညာသင်စုလျှောက်ထားခြင်းနဲ့သူတို့အတွက်အဓိကကြုံတွေ့နိုင်တဲ့အခက်အခဲကိုတော့ဟော်ပြောပွဲတက်ရောက်လာသူကိုစန်စင်ဦးကအခုလိုမှန်းဆပါတယ်။
ပထမတစ်ခုကတော့ခုနကပြောသွားတဲ့အင်္ဂလိပ်စာပေါ့နော်အင်္ဂလိပ်စာလိုလဲလိုတယ်တစ်ချိန်တည်းမှာမြန်မာပြည်မှာအကြောင်းမျိုးကြောင့်မလို့တစ်ချိန်ကအင်္ဂလိပ်စာတော်တော်ကောင်းခဲ့ပေမယ့်အခုချိန်မှာ gap ဖြစ်သွားတဲ့ဟာလေးတချို့ရှိတယ်ဒါပေမဲ့ခုနောက်ပိုင်းတော့ပြန်ပြီးတော့ဟိုစူးစမ်းလာပါပြီလူကြီးပိုင်းတွေကလည်းပြန်ပြီးတော့အားပေးလာတယ်လူငယ်တွေကလည်းတော်တော်စူးစမ်းလာတယ်ကျွန်တော်တို့လည်းစူးစမ်းနေရတာပဲပြီးရင်နောက်တစ်ခုကတော့နိုင်ငံတကာနဲ့အချက်အလက်ပိုင်းဆက်ဆံရေးမှာကျွန်တော်တို့ gap ဖြစ်နေတာရှိသေးတယ်အရင်ကဆိုရင် scholarship အချက်အလက်ပိုင်းတွေကျွန်တော်မသိဘူးအခုဘာပဲပြောသူတက္ကသိုလ်တွေ scholarship တွေကိုယ်တိုင်ဟိုတိုက်ရိုက်ဒီလိုလာပြီးတော့ဒီလိုပွဲလုပ်ပေးတာအရင်ကောင်းပါတယ်အခုဆိုရင်တိုက်ရိုက်သိလာပြီဗျာ
လွန်ခဲ့တဲ့နှစ်တွေအတွင်းမြန်မာနိုင်ငံမှာရှိတဲ့ပညာရှင်ပေါင်း50ဦးကဒီပညာသင်စုကိုစုစုရရှိထားတာဖြစ်ပါတယ်2013-2014ပညာသင်နှစ်အတွက်ဒီစုကိုရရှိခဲ့တဲ့ပညာသင်4ဦးကတော့ပြည်ထောင်မှာရှိတဲ့နာမည်ကြီးတက္ကသိုလ်တွေမှာပညာသင်ကြနေတာဖြစ်ပါတယ်ခုလိုပညာသင်စုတွေပေးနေတဲ့အတွက်ပညာရေးကိုလိုလားတဲ့မြန်မာလူထုအတွက်အများကြီးအကျိုးရှိတယ်လို့ကိုစန်စင်ဦးကပြောပါတယ
်။ scholarship ပုံစံအရကြီးတဲ့ဟာကျွန်တော်အဖို့ဆိုလို့ရှိရင်တော့သူပေးထားတဲ့အချက်လက်တွေသူတောင်းဆိုတဲ့အချက်လက်တွေအကုန်လုံးကတော့တော်တော်လေးစိတ်ဝင်စားစရာကောင်းတာပဲ။ပြီးတော့နောက်သူ့ရဲ့ website ပေါ်တက်ကြည့်လို့ရှိရင်လည်းတွေ့ပါလိမ့်မယ်။သူတို့လည်းပြောပါရရှိပါလိမ့်မယ်။ဒီ scholarship မျိုးစားတွေမှာမြန်မာပြည်အတွက်ကိုကောင်းစဉ်တည်တတ်နေပါတော့အဲ့လိုမျိုးဖယ်ထားပေးတဲ့ဆိုတဲ့ scholarship ဖြစ်တဲ့ကြောင့်မလို့ဒီကကျောင်းသားတွေအတွက်ဆိုလို့ရှိရင်အခွင့်အရေးလဲဟိုသူတို့ဦးစားပေးတဲ့ခုစဉ်းစားတာရှိတာပေါ့နော်အဲ့တော့ဟိုစ조사တင်ပါတယ်ပြီးတော့နောက်သူ့ရဲ့ပါတဲ့ဘာသာရပ်တွေနဲ့ပတ်သက်တဲ့ဟာဆိုရင်တော့ဥမာကျွန်တော်တို့စိတ်ဝင်စားစရာပဲဗျာကျွန်တော်နိုင်ငံအတွက်လည်းလိုတယ်ဒီကလူဆောင်ရအရင်မြင့်တွေလည်းလိုတယ်အပြည်ပြည်ဆိုင်ရာဆက်ဆံရေးတို့အပြည်ပြည်ဆိုင်ရာဖွံ့ဖြိုးရေးတို့အဲ့လိုမျိုးဘာသာရပ်တွေအကုန်လုံးကဟိုဘယ်လိုကဏ္ဍအတွက်မဆိုရင်ကျွန်တော်တို့အသုံးပြုနိုင်မယ်ဆိုလို့ရှိရင်အသုံးပြုလို့ကောင်းတဲ့ဟာတွေဖြစ်တော့ဒီကြောင့်လည်းအကျိုးရှိမှာပါ
ရှိပင်းပညာသင်စုအတွက်ရှောက်လာတွေကိုအင်တာနက်အွန်လိုင်းကနေရှောက်ထားရမှာဖြစ်ပြီးတော့ဒီနှစ်နိုဝင်ဘာလ15ရက်နေ့နောက်ဆုံးထရှောက်ထားနိုင်ပါတယ်ဝက်ဘ်ဆိုက်လိပ်စာကတော့ www.shivning.org/bama ဖြစ်ပါတယ်ရှိပင်းပညာသင်စုအစီအစဉ်ကို1983ခုနှစ်ကစတင်ခဲ့တာဖြစ်ပြီးနိုင်ငံပေါင်း116နိုင်ငံကပညာတတ်ကျောင်းသားကျောင်းသူပေါင်း4,300 ကျော်ကိုမွေးထုတ်နိုင်ခဲ့တာဖြစ်ပါတယ်2015-2016ပညာသင်နှစ်အတွက်ပညာသင်စုပေါင်း1,500ခန့်ကိုပေးအပ်ချီးမြှင့်သွားမှာဖြစ်ပါတယ်ခင်ဗျာ
ကိုထောင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲမကြာခင်မှာကမ္ဘာသတင်းတွေလည်းရေးသားခဲ့ကြတဲ့မြန်မာပြည်ဆိုင်ရာသတင်းတွေနဲ့အတူပတ်စင်ကဏ္ဍနဲ့အင်္ဂလိပ်သင်ခန်းစာအစီအစဉ်တွေကိုလေ့လာရဖို့ရှိပါတယ်ရှင်။ VOA ကအခုလိုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေအပါအဝင်ရုပ်မြင်သံကြားအစီအစဉ်တွေကို VOA အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။